င်္ဂလာညနေခင်းမှာသတင်းရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးမှာပါ
ကျမကတော့စုမြတ်မော်ပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားခေါင်းဆောင်တယောက်နဲ့ဆက်သွယ်မှုတွင်စိုးရိမ်စရာကောင်းတဲ့ကတိကဝတ်ပြုခဲ့တယ်ဆိုတဲ့သတင်းတွေအပေါ်သမ္မတကလှုပ်ချန်တဲ့မှားတွေဖြစ်တယ်လို့တုံ့ပြန်ပါတယ်ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ရေးကမ္ဘာတဝန်းကျောင်းသားတွေဦးဆောင်တဲ့တောင်းဆိုဆန္ဒပြပွဲတွေကိုဒီကနေ့ပြုလုပ်နေကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆရာမထေတဲရောက်သတင်းလွှာလေးထဲမှာတော့အခုဖြစ်နေတဲ့ပြည်တွင်းစစ်တေရတ်တန်နိုင်မှုညီနောင်မဟာမိတ်သုံးဘွဲကနှစ်ကုံတဲ့အထိတစ်ဖက်သက်အပြစ်ရက်မယ်ဆိုပြီးတော့တက်တန်းတိုးတဲ့သတင်းကြေညာပါတယ်ဒီလိုမျိုးကြေညာလိုက်တဲ့ချိန်နဲ့တပြိုင်နက်ထဲမှာပဲဒီမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်တို့ကြားမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပါတယ
်ည7:45ကနေပြီးတော့ည2:00လောက်ထိပေါ့နော်နာယီနီးပါးကြသတိပေးပြကမှုတွေလုပ်ခဲ့တာ။ဘာကြောင့်အဲ့လိုလောရတ
ဲ့လေ။အေးပြောခွင့်ရပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီလိုမျိုးဒီစီရေးပြိပခတွေထဲမှာအမျိုးသမီးတွေရင်ဆိုင်ရတဲ့ဓာတ်တွေကိုဘလို့ဖြည့်ရှင်းကြမလဲဆိုတဲ့အမျိုးသမီးဖိုရက်အကြောင်းကိုလည်းည7:00သတင်းမှာနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပြီးတော့လာမယ့်သတင်းပတ်မှာကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ဘလို့အကြောင်းအရာမျိုးတွေအဓိကဆွေးနွေးကြမလဲဆိုတဲ့သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတလို့ဆိုသူနိုင်ငံခြားခေါင်းဆောင်တယောက်နဲ့ဆက်သွယ်မှုအတွင်းမှာစိုးရိမ်စရာကောင်းတဲ့ကတိကဝတ်တွေပြုခဲ့တဲ့ဆိုတဲ့သတင်းတွေအပေါ်မှာသမ္မတထရမ့်ကလှုပ်ကြံတဲ့မှားတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ဆိုရင်လည်းလို့ထင်မြင်တဲ့ထောက်လိုင်းရေးတာဝန်ရှိသူတယောက်ကထောက်လိုင်းရေးဆိုင်ရာစစ်ဆေးရေးမှူးချုပ် Michael Atkinson ကိုအတွင်းသတင်းပေးတိုင်ကြားခဲ့တဲ့ကိစ္စကို Washington Post သတင်းစာကြီးကသတင်းထုတ်ပြန်ခဲ့တယ်လို့အတိုက်ခံရတဲ့သမ္မတဆက်သွယ်မှုဟာ Ukraine သမ္မတ Volodymyr Zelensky နဲ့ဆက်သွယ်စကားပြောခဲ့တာနဲ့ဆိုင်တယ်လို့ New York Times သတင်းစာကြီးထဲမှာလည်းအကြေတဝင့်ဖော်ပြခဲ့ကြပါတယ်2020သမ္မတရွေးကောက်ပွဲမှာသူပြန်အနိုင်ရရေးသူအကျိုးရှိနိုင်မဲ့ကိစ္စတွေယူကရိန်းဘက်ကစုံစမ်းပေးဖို့ပြောခဲ့တယ်လို့သတင်းတွေထဲမှာရေးသားခဲ့ပါတယ်ဒီသတင်းတွေဟာလှုပ်ကြံသတင်းတွေဖြစ်တယ်လို့သမ္မတထရမ့်က Twitter ပေါ်မှာတုံ့ပြန်ပါတယ်သူအနေနဲ့နိုင်ငံခြားခေါင်းဆောင်တစ်ယောက်ကိုမသိတော်တဲ့စကားပြောတယ်လို့ယုံသူရှိသလားဆိုပြီးတော့သမ္မတကမေးခွန်းထုတ်ခဲ့ပါတယ်တိုင်ကြားခဲ့တဲ့ကိစ္စဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့ထောက်လိုက်ရေးဆိုင်ရာစစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တာကြောင့်သူ့ကိုကြာတာရင်းနေတော့ကအောက်လွှတ်တော်ထောက်လိုက်ရေးကော်မတီမှာခေါ်ယူပြီးတော့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်ဒါပေမဲ့စစ်ဆေးရေးမှူးချုပ် Atkinson ကသူ့ရရှိတဲ့တိုင်တားချက်နဲ့ပတ်သက်လို့သတင်းထွက်နေတဲ့ကိစ္စတွေအပေါ်အတည်ပြုပြောခြင်းမရှိသလိုညှဉ်းဆန်းခြင်းလည်းမရှိခဲ့ပါဘူးတိုင်ကြားမှုကတကြိမ်မှဖြစ်တဲ့ကိစ္စတစ်ခုတည်းမဟုတ်ပဲဖြစ်ရတော်တော်များများနဲ့ဆိုင်တယ်လို့သာပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားထောက်လိုင်းရေးယာယီညွှန်မှုဂျိုးဆက်မက်ဂွာယာကိုရှေ့သတင်းဖတ်ကြားတာရင်းနေမှာအောက်လွှတ်တော်ထောက်လိုင်းရေးကော်မတီမှာကြားနာစစ်ဆေးမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲတွေမှာပြည်ပနိုင်ငံတွေဝင်ရောက်ဆက်ဖက်နိုင်ခြင်းမရှိအောင်ကာကွယ်ဖို့အမေရိကန်စစ်တပ်အနေနဲ့ဗဟိုအစိုးရနဲ့ရောပြည်내အစိုးရတာဝန်ရှိသူတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကအခုချိန်ကစပြီးဒီရွေးကောက်ပွဲလုံခြုံရေးဟာအမေရိကန်တပ်မတော်ရဲ့အဓိကတာဝန်တရဖြစ်လာပါလိမ့်မယ်လို့မနေ့ကထုတ်ပြောခဲ့ပါတယ်။အမေရိကန်ရဲ့ရွေးကောက်ပွဲတွေကိုတိုက်ခိုက်မဲ့သူတွေကိုကာကွယ်ရေးဝန်ကြီးဌာနကရှာဖွေနှိမ်နှင်းသွားမယ်လို့လည်းဝန်ကြီးအက်စပါကကတိပေးလိုက်ပါတယ်။စစ်နဲ့အငင်းကြိုင်းချာမှာခြားရတဲ့မြင်းတွေကမှေးမိန်လာနေပြီဖြစ်တယ်လို့အင်တာနက်အွန်လိုင်းကနေထူဖောက်တိုက်ခိုက်နိုင်ခြေတွေကလည်းစာတိုးကြီးမားလာနေတယ်လို့ဝန်ကြီးအက်စပါကဆက်ပြောခဲ့ပါတယ်။လာမယ့်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေကျင်းပနေတဲ့အချိန်မှာပဲရွေးကောက်ပွဲလုံခြုံရေးကိုစစ်တပ်ရဲ့အဓိကတာဝန်တရအဖြစ်သတ်မှတ်ဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါလက်ရှိသမ္မတဒေါ်နယ်ထရမ့်ဖြုတ်ချနိုင်ရေးအတွက်သမ္မတရွေးကောက်ပွဲကိုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတရားစင်ကျော်တို့မဲဆွယ်ပွဲတွေလည်းကျင်းပနေကြပါပြီခင်ဗျာ
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့တာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ကြဖို့တောင်းဆိုတဲ့ကမ္ဘာတဝန်းကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေကိုဒီကနေ့ပြုလုပ်နေကြပါတယ်တင်းနှံနေကြရေနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာစတင်မဲ့ရာသီဥတုဆိုင်ရာညီလာခံမတိုင်ခင်နိုင်ငံစုံမှာဆန္ဒပြပွဲတွေကိုအချိန်ကြိုက်ပြုလုပ်နေကြတာပါတဘာဝပတ်ဝန်းကျင်အရေးအတွက်အပတ်စဉ်ကျောင်းတရက်ဖြတ်ပြီးဆန္ဒပြတဲ့ဆွီဒင်နိုင်ငံကဆယ်ကျော်သက်လှုပ်ရှားသူဂရက်တာသွန်ဘတ်ကိုထောက်ခံမှုပြတဲ့အနေနဲ့ အမေရိကန်ပြည်ထောင်စုမှဝါရှင်တန်မြို့တော်အပါအဝင်မြို့တော်များများကအကြောင်းသူကျောင်းသားတွေဒီကနေ့စာသင်ခန်းတွေမသားပဲဆန္ဒပြကြဖို့စီစဉ်ထားကြပါတယ်အစောပိုင်းတုန်းကလည်းဩစတြေးလျနိုင်ငံတဝန်းကအကြောင်းသူကျောင်းသားထောင်ပေါင်းချီစာသင်ခန်းတွေထဲကနေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ကျောင်းစာတွေထဲမှာရာသီဥတုပြောင်းလဲမှုကြောင့်ဖြစ်တဲ့အကျိုးဆက်တွေကိုတင်နေရတယ်လို့ဒီအတွက်ကိုယ်တိုင်ပါဝင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာသဘောပေါက်တဲ့အတွက်ဆန္ဒပြရတာလို့ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဟောင်ကောင်၊အိန္ဒိယ၊ဖိလစ်ပိုင်၊ထိုင်းစတဲ့အာရှနိုင်ငံတော်တော်များများမှာလည်းကျောင်းသားလူငယ်တွေအပါအဝင်ထောင်နဲ့ချီတောင်းဆိုဆန္ဒပြကြပါတယ်။ထိုင်းတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးရုံးရှိမှလူငယ်200လောက်ကတေးချင်းရောင်ဆောင်လဲလျောင်းပြီးတော့ရာသီဥတုဖောက်ပြန်နေမှုအပေါ်အစိုးရကကင်တွယ်ဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကတိုက်နိုင်ငံတချို့မှလည်းအလားတူဆန္ဒပြနေကြပါတယ်။ရာသီဥတုဖောက်ပြန်ဆိုးကျိုးတွေကိုကမ္ဘာနေရာတိုင်းမှဒန်းတူခန်းစားနေရတာဖြစ်တယ်လို့ဆန္ဒပြကြတဲ့သူကြားတဲ့အကြောင်းကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကဆန္ဒပြသူတွေကပြောပါတယ်။ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုလက်တက်အမေရိကနဲ့ဥရောပနိုင်ငံတွေမှလည်းလုပ်နေကြပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုလိုက်တဲ့အစိုးရတန်လွှင့်လုပ်ငန်းအကြီးအကဲအနေနဲ့အထက်လွှတ်တော်မှပြင်းထန်တဲ့မေးခွန်းတွေကိုဖြေဆူခဲ့ရပါတယ်။ FOA နဲ့ IFA အပါအဝင်အမေရိကန်အစိုးရသတင်းဌာနတွေကိုကြီးကြပ်ရတဲ့ USAGM လို့သူကခေါ်တဲ့American ကမ္ဘာသတင်းမီဒီယာအေဂျင်စီအကြီးအကဲအစိုးပြုခံရသူ Michael Pack အနေနဲ့နိုင်ငံရေးအမြင်တွေကိုဒီသတင်းဌာနတွေပေါ်သွတ်သွင်းမှလားလို့မေးခန့်ခဲ့ရမှာသူကသတင်းလွတ်လပ်မှုကိုသာကင်ဆယ်သွားမယ်လို့ကတိပြုခဲ့ပါတယ်။သမ္မတ Trump ရဲ့အရင်အင်ပြီးတော့မဟာဗျူဟာရရှိချုပ်လည်းဖြစ်အမျိုးသားရေးနဲ့ရှေးအစဉ်လာရေးတွေကိုမြှင့်တင်ပေးတယ်လို့အများယူဆထားတဲ့ Breitbart News သတင်းဌာနအကြီးအကဲဟောင်းလည်းဖြစ်တဲ့ Steve Bannon နဲ့နှိစက်ခဲ့တာအတွက် Pack ကိုအတိုက်ခံဒီမိုကရက်မတ် Bob Menendez ကနိုင်ငံရေးဆွတ်ဖက်ဖိအားပေးတာတွေခံနိုင်ပါမလားလို့မေးခဲ့ပါတယ်။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဂျာနာပွဲမှာအခုလိုမေးခံခဲ့ရတဲ့အပေါ်ပက်ကသူ့သတင်းအေဂျင်စီတစ်ခုလုံးအနေနဲ့သတင်းသမားတွေဟာလွတ်လပ်အမိကိုကင်းရမယ်ဆိုတဲ့ယုံကြည်မှုအောက်မှာခံကင်မမာရှိပြီးသားဖြစ်တယ်။ဘလို့သတင်းရေးပါလို့ဘာနိုင်ငံရေးဆွတ်ဖက်မှုမှရှိလာမှာမဟုတ်ဘူးလို့ပြန်ဖြေခဲ့ပါတယ်။အရင်သမရဘရိုက်အိုဘားမာခံခဲ့တဲ့ဒီ USAGM အကြီးအကဲဂျွန်အကြီးအကဲဟောင်းဂျွန်လန်ဆင်းအနေနဲ့အခုစက်တင်ဘာလကုန်မှာတည်တန်းကုန်မှာဖြစ်ပြီးသူ့အနေနဲ့ NPR လို့သူကခေါ်တဲ့ American လွတ်လပ်အမိခိုးကင်းတဲ့ရေဒီယိုနဲ့သတင်းဌာနအကြီးအကဲအဖြစ်တာဝန်ဆက်ယူမှာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့နီလန်အသင်းနဲ့ညှိနှိုင်းဆွေးနွေးကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြံပြုခဲ့တဲ့အပေါ်မြောက်ကိုရီးယားညှိနှိုင်းရေးမှူးချုပ်ကဒီကနေ့ကြေညာလိုက်ပါတယ်။ရှေ့မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေကိုသူ့အဆိုအမေရိကန်အစိုးရထဲမှပြဿနာလုပ်သူမပါဘဲဆွေးနွေးဖို့သမ္မတထရမ့်ကအကြံပြုတာဟာအမျှော်အမြင်ကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဖြစ်တယ်လို့မြောက်ကိုရီးယားနျူကလ িয়ার အရေးဆိုင်ရာအဓိကညှိနှိုင်းရေးမှူးကင်မြုံဂိလ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အစိုးရပိုင်း KCNA သတင်း website ပေါ်မှာဖော်ပြခဲ့တဲ့ကြေညာချက်ထဲမှာပြဿနာလုပ်သူဘယ်သူလဲဆိုတာဖော်ပြမထားပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့သဘောထားတင်မာတဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကိုညွှန်းပုံရပါတယ်။လာမယ့်ဆွေးနွေးပွဲတွေကြာရင်အမေရိကန်ဘက်ကမှန်ကန်တဲ့တွက်ချက်မှုနဲ့နီလန်းသုံးမယ်လို့မျှော်လင့်တဲ့အကြောင်းမြောက်ကိုရီးယားဘက်ကကြေညာချက်ထဲမှာဖော်ပြထားပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးလျှော့ပေါမှုတွေပေးမယ်ဆိုတဲ့ကတိနဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ခဲ့တဲ့ Libyan Model လီဗီးယားဆန္ဒမူနာပုံစံမျိုးမြောက်ကိုရီးယားကိုလှုပ်ဖို့အတွက်ဂျွန်ဘိုလ်တန်အကြံပြုခဲ့တာဟာအင်မတန်ဆိုးတယ်လို့သမ္မတထရမ့်ကဗုဒ္ဓဟူးနေ့တုန်းကပဲပြောကြားခဲ့တာပါမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန္ဒမှုတွေရပ်ဆိုင်းခဲ့တာနဲ့ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးတဲ့အမေရိကန်စစ်သည်အလောင်းတွေပြန်ချပြီးအမေရိကန်ကိုပြန်ယူနိုင်တာဟာသူ့ရဲ့တန်တမာရေးကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကဆိုခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံမှာတော့အာဖရိကဝတ်တကွေတန်တရားရှိတဲ့နောက်ထပ်ဝတ်နှစ်ကောင်ကိုမြောက်ကိုရီးယားနဲ့ဆက်နာမှာတက်ခွဲစစ်ဆေးနေတယ်လို့ရရှိတွေကဆိုပါတယ်။အာရှတလွားဝတ်တွေကိုအစုပြုံလိုက်သေးသေးခဲ့တဲ့ဒီဝတ်တကွေရောဂါပြန့်နှံ့မှုပေါ်စိုးရိမ်စိတ်တွေကြီးလာနေချိန်မှာတောင်ကိုရီးယားအနေနဲ့ခုလိုစစ်ဆေးနေတာပါ။ဒီဝတ်တကွေစတွေ့တာတနင်္လာနေ့ကပဲအတည်ပြုခဲ့တဲ့ ပါကျူးမျိုးကမွေးမြူရေးစကန်နှစ်ခုတည်းကတည်ခဲ့တဲ့ဝက်အပိုင်းစတွေကိုတောင်ကိုရီးယားရရှိတွေနဲ့စစ်ဆေးနေတယ်လို့စိုက်ပျိုးရေးစားတောက်နဲ့ခြေလက်ဝန်ကြီးဌာနကဆိုပါတယ်ဒီတခွဲဆန်းသက်မှုရလဒ်တွေကိုတောက်ကြနေနှောင်းပိုင်းမှာထုတ်ပြန်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ဒီဝက်တုတ်ကွေးရောဂါကကူးစက်မြန်ပြီးကူးထုံးမရှိသေးတာကြောင့်တရုတ်ပါဝင်အာရှနိုင်ငံကဝက်တွေအကြီးအကျယ်တည်ဆုံးခဲ့ခြင်းမှာဖိလစ်ပိုင်နိုင်ငံအနေနဲ့လည်းဝက်တည်သွင်းခွင့်ပိတ်ပင်တဲ့အစဉ်ထပ်တိုးလိုက်ပြီးတောင်ကိုရီးယားပြင်မြန်မာနဲ့ဆာဗီးယားတို့လည်းပါလာပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံခရိုင်တော်တော်များများမှရေလွှမ်းနေတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေဘေးလွရာပြောင်းရွှေ့နေကြရပါတယ်ရေကြီးမှုကြောင့်ခလေးနှစ်ယောက်အပါအဝင်၁၁ယောက်ထပ်မင်းတေဆုံးခဲ့ပါတယ်လွန်ခဲ့တဲ့ဆယ်ရက်ထဲကစပြီးခရိုင်၁၄ခုမှအကြီးအကျယ်ရေကြီးနေတဲ့အတွက်မိသားစုတပေါင်းကျော်ကိုကယ်တင်ခဲ့ရတယ်လို့ကမ္ဘောဒီးယားကဘေးဒံစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌကပြောကြားခဲ့ပါတယ်အင်ဂျီပေါင်း3000ကျော်အပြင်စပားခင်းဧကပေါင်း6000ကျော်နဲ့တခြားဆိုင်ခင်းဧက12000ထက်မနည်းပျက်စီးဆုံးရှုံးခဲ့တယ်လို့သူကပြောပါတယ်။ဘုံခမုံအပါအဝင်ခရိုင်တော်တော်များများမှရေမျက်နှာပြင်ဟာဆက်လက်မြင့်တက်နေလိမ့်အောင်ပဲလို့ရေအရင်းမြစ်ဆိုင်ရာဝန်ကြီးကဒီကနေ့ခန့်မှန်းချက်ထုတ်ပြန်ထားပါတယ်ရှင်
။အမေရိကန်နိုင်ငံမှာ e-cigarette နဲ့ဆက်ဆက်တဲ့အဆုပ်ရောဂါတွေအပေါ်ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေစလပ်ဖို့ပြည်ထောင်စုဆင့်စီမင်းကြီးကြပ်ရေးအဖွဲ့တွေလှုပ်ဆောင်နေပါပြီ။ဒီ e-cigarette ရှူရှိုက်မှုနဲ့ဆက်ဆက်ပြီးတည်ဆုံးရသူ9ဦးရှိလာကပြင်းထန်တဲ့ရောဂါတွေခံစားနေရသူအဖြစ်အတည်ပြုနိုင်သူနဲ့တန်တရာရှိထားသူပေါင်းကလည်း930အထိတိုးလာနေပါတယ်။ American FDA အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာနအနေနဲ့ e-cigarette သောက်သုံးသူတွေကိုအရေးပေါ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လူတွေဘာကြောင့်ဖျားနာရတာကိုပြည်တော်စုအဆင့်အရာရှိတွေသိရှိနိုင်အောင် FDA အဖွဲ့ရဲ့ပြည်မှုစုံစမ်းရေးစစ်ဆေးရေးဌာနအကွဲကနေကူညီစုံစမ်းပေးမှသာဖြစ်တယ်လို့ဆိုပါတယ်။ဒီ CDC လို့တကွာခေါ်တဲ့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာနကလည်းလူတွေဒီ e-cigarette ဖျက်ချဖို့တိုက်တွန်းနေပါတယ်ခင်ဗျာ
။ကြညာနေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မော်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြည်တွင်းစစ်ရပ်တန့်နိုင်မှုနဲ့တစ်ဖက်သက်အပြစ်ခတ်ရက်ဆဲနိုင်မှုရည်ရွယ်ပြီးတော့ဒီနှစ်ကုန်တဲ့အထိတစ်ဖက်သက်အပြစ်ရက်ဆဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကဒီကနေ့ပဲကြေညာလိုက်ပါတယ်။ရခိုင်ဒေသအပါအဝင်သူတို့လက်ရှိလှုပ်ရှားနေတဲ့နေရာအလုံးမှာအပြစ်ခတ်ရိုက်ဆဲလိုက်တာဖြစ်လို့တပ်မတော်ဘက်ကလည်းအဲ့ဒီနေရာတွေမှာထိုးစစ်တွေထပ်မလုပ်ဖို့မျှော်လင့်ကြောင်းရခိုင်လက်နက်ကိုင်တပ် AA ဘက်ကပြောပေမဲ့လို့တပ်မတော်ဘက်ကတော့သူတို့အနေနဲ့နည်းမြေရှင်းလင်းမှုတွေဆက်လုပ်သွားမယ်လို့ပြောပါရယ်တပ်မတော်ဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်တစုံတရာမပေးလို့ကြောင်းလည်းတုံ့ပြန်ပါရယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါရယ
်ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ကိုကန့်အဖွဲ့ MNDAA နဲ့တအောင်လက်နက်ကိုင် TN နဲ့အလီတို့ကဒီနေ့နေဆွဲနဲ့ထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ဟာတပ်မတော်ရဲ့ထိုးစစ်တွေကိုရပ်တန့်သွားဖို့ရည်ရွယ်သလိုအပြစ်ခတ်ရစိညှိနှိုင်းနေတဲ့အတော်တွင်ယုံကြည်မှုတည်ဆောက်နိုင်အောင်ရည်ရွယ်ကြောင်းရခိုင်လက်နက်ကိုင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်သူခါက VOA ကိုပြောပါတယ်
ဒီဟာကတော့ဒီအတိကဥတည်ချက်တော့ဒီသိဆုံးဆွေးနွေးနေကြတဲ့ကာလမှာဒီနှုတ်ဦးနှစ်ဖက်ကြားမှနေပြီးတော့ဒါယုံကြည်မှုတွေပို့ပြီးတော့ဒါဖြစ်လာအောင်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီညီတော်မဟာမိတ်တွေဘက်ကကျွန်တော်တို့လုံနိုင်တဲ့အပိုင်ပေါ့နော်အဲ့ဒီဥစ္စာကိုကျွန်တော်တို့ဘက်ကလုပ်တာဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကလုပ်သလိုမျိုးဒီတစ်ဖက်ကနေပြီးတော့ဗမာစစ်တပ်ဘက်ကလည်းပဲသူတို့လုံနေတဲ့ process တွေကိုနော်ရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဒါရပ်သွားနိုင်တာပေါ့
ညီနောင်မဟာမိတ်သုံးဘွဲ့ကတိုက်ပွဲတွေကိုအနိုင်ဆုံးဖြစ်အောင်ရှော့ချထားပြီးတပ်မတော်ရဲ့ထိုးစစ်တွေကိုခုခံကာကွယ်ရဲ့အနေထားသာဖြစ်ကြောင်းအခုထုတ်ပြန်ချက်ကလည်းရခိုင်ဒေသအပါအဝင်သူတို့လှုပ်ရှားနေတဲ့နေမီဒေသအလုံးမှာအပြစ်အခက်ရပ်ဆဲထားရဲ့ဆိုတာအသိပေးလိုက်တာလို့ခိုင်ဒုက္ခကပြောပါတယ
်အခုကဗမာစစ်တပ်ဘက်ကသူတို့ဒီအပြစ်ခက်ရပ်ဆဲရေးတစ်ဖက်သက်ကြီးညာထားတဲ့ဥစ္စာမှာဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ဒေသမပါဘူးသူတို့ကနောက်ပိုင်းတိုင်းစစ်တပ်နဲ့ချက်မပါဘူးအဲ့ဒါကြောင့်မို့လို့သူတို့ကနေပြီးတော့အဲ့ဒီဘက်မှာဒါအင်အားတွေအလုံးရင်နဲ့ဖိပြီးတော့မှတိတ်နေတယ်သူတို့ဒီဟာမျိုးကပြောမယ်ဆိုလို့ရှိရင်ဥစားပေါ့နော်သူတို့ရဲ့ဒီအဓိကတိုက်ပွဲရပ်တန့်ထားတဲ့ဥတီချက်ကအကောင်ဘက်ကိုဥမတည်ဘူးဖြစ်နေတာပေါ့သူတို့အခုကျွန်တော်တို့ဘက်ကတစ်ခါတည်းကျွန်တော်တို့ဒီအပြစ်ခတ်ရစေးဒီရပ်တန့်ထားတဲ့အနေထားကအခုကျွန်တော်တို့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့လှုပ်ရှားနေမြင်တဲ့အလုံးပါတယ်ဆိုတဲ့အခါကျတော့ဒါဟိုအများကြီးဥစားပေါ့နော်ဒါအကျိုးတရားမှုကပိုရှိတာ
စတေမာ18ရက်ကလည်းကျိုင်းတို့မျိုးမှာတက်မတော်နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ကချင်လက်နက်ကိုင် KIA တအောင်းလက်နက်ကိုင် TNL ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင် AA တို့ကနှစ်ဖက်အပြစ်ခတ်ရစိုးအစအကျိုးအတွက်ဆွေးနွေးခဲ့ကြပါတယ် ဒီပွဲမှာအပြည့်အစုံလက်မှတ်ရေးထိုးရေးနဲ့တက်နေရခြားသားရေးအပါဝင်အချက်ခုနှစ်ချက်ကိုနောက်ဆွေးနွေးပွဲတွေမှာဆက်ဆွေးနွေးကြဖို့သဘောတူညီမှုရခဲ့ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေကိုတိုက်ပွဲလုပ်ရင်ဆက်လုပ်သွားမလားဆိုတဲ့အပေါ်မှာအများစုကစိုးရိမ်နေကြတာလည်းရှိပါတယ်။ဒါကြောင့်တင်းမာရဲ့သဘောထားတွေကိုတက်မတော်ဘက်ကရှော့ချဖို့လိုကြောင်းခိုင်ဒုက္ခကပြောပါတယ်။
ဗမာစစ်တပ်ဘက်ကနေပြီးတော့အရင်သူတို့ကင်ဆယ်ထားတဲ့ဟိုတင်းမာတဲ့သဘောထားတွေကိုသူတို့ဘက်ကနေပြီးတော့ဒါချို့နိုင်မယ်ဆိုလို့ရှိရင်တော့ဟိုညှိနှိုင်းဆွေးနွေးတဲ့ဥစ္စာတွေမှာပို့ပြီးတော့ဒါဟိုမြန်မြန်ဆန်ဆန်နဲ့နေပြီးတော့ဟိုဖြစ်လာမှာပေါ့ဟိုအခုကတော့ဒီသူတို့ကနေပြီးတော့ဒါတစ်ဖက်သားဥစ္စာပေါ့နော်ဒီတင်းမာတဲ့စကားတွေပြောနေတဲ့အခါကျတော့ဒီအချို့ကိစ္စတွေမှာဒီညှိနှိုင်းဆွေးနွေးပွဲကချိန်မရောက်နိုင်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတာပေါ့
ညီနောင်မဟာမိတ်သုံးဘွဲကတလားတာအပြစ်ခတ်ရစဲကြောင်းစက်တင်ဘာ9ရက်ကလည်းကြေညာခဲ့ပါတယ်အခုဒီနှစ်ကုန်အထိတက်တန်းထပ်တိုးလိုက်တာပါတက်မတော်ဘက်ကလေးချင်ရဲစခန်းတွေကိုတိုက်တာလေးချောင်းကနေတိုက်ခိုက်တာစစ်ဆောင်တွေကိုအကြောင်းပြုပြီးရိခါဖျက်တောက်တာတွေကိုလုပ်မယ်ဆိုရင်ပြန်ပြီးခုခံကာဝယ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ညီနောင်သုံးဘွဲ့ရဲ့ကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့တက်မတော်ဘက်ကမှတ်ချက်တစုံတရာမပေးလို့ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့သဘောထားမှတ်ချက်မှာပြေးရမှာရှိပါဘူးကျွန်တော်ပြောထားပြီးသားပါဗျကျွန်တော်တို့ရဲ့ဒီ20ရင်းနဲ့ထုတ်ပြန်ကြမှာဆိုင်အပိုင်း5 6ခုနဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီတိုင်းကြည့်နေလို့မရပါဘူးအဲ့ဒါကျွန်တော်တို့ဒီလူအတဲဝင်စီရင်ထိပါလာတာတော့ပြီးရင်ကျွန်တော်တို့အုပ်ချုပ်မှုရာနေရာဆက်ဆက်ဟိုဒီကိစ္စရာတော့ပြည်သူလူထုကိုဝန်ထုတ်ဝန်ထုတ်ဖြစ်စေတာတော့ဆိုတော့ကျွန်တော်တို့အာမလွဲမပြေပြန်လဲတိုက်ခိုက်သွားမှာဖြစ်ပါတယ်ရှမ်းမြောက်ခက်မှာကတော့ဒီနေ့တော့ဖြည့်ဖြည့်တိုက်ပွဲဖြစ်ပွားမှုမကြားလိုက်ပါဘူးဗျာ
တက်မတော်ဘက်ကနောက်ဆုံးအကြိမ်အပြစ်ခတ်ရစဲကြီးညာချက်ထုတ်ပြန်ထားတာကတော့မနက်ဖြန်စက်တင်ဘာ22ရက်မှာအကုန်ဆုံးမှာဖြစ်ပါတယ်။မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအလဲပိုင်းတိုင်းနဲ့တရီကန်ဒေသစတဲ့စစ်တိုင်း၅ခုမှာအပြစ်ခတ်ရစဲကြောင်းတက်မတော်ဘက်ကကြီးညာထားတာပါ။ဩဂုတ်လ15ရက်ကနေတကြောပြန်ဖြစ်လာတဲ့တိုက်ပွဲကြီးကြောင့်ရှမ်းမြောက်မှာစက်တင်ဘာ4ရက်အထိရဲသား18ယောက်သေဆုံးပြီးအနည်းဆုံး28ယောက်ဒဏ်ရာရခဲ့ရလို့ကုလသမဂ္ဂလူသားချင်းစာနာရေးဆိုင်ရာညှိနှိုင်းမှုရုံး UNOCHA ရဲ့ထုတ်ပြန်ကြမ်းမှာဖော်ပြထားပါတယ်။နတ်ဆန်မြို့နယ်ဘက်မှာနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲကြီးကြောင့်ဒေသခံ 2,000 ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ရပြီးအခုတော့သူတို့နေရပ်ကိုပြန်သွားနေကြပြီလို့လည်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်
။ကိုဇော်ထပ်ပါရှင်အဲ့ဒီလိုမျိုးအပြည့်ရဲ့ကြေညာလိုက်ပြီးတဲ့နောက်မှာတော့တိုင်းရင်းဒေသကစစ်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲကြည့်ရအောင်ပါ။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲကဒီနှစ်ကုန်တဲ့အထိတစ်ဖက်သက်အပြစ်ခတ်ရက်စဲဖို့ကြေညာလိုက်တဲ့တစ်ချိန်ထဲမှာပဲညီနောင်မမိုင်းဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် A နဲ့တပ်မတော်တို့ကြားမှာတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဘူးသီးတောင်နဲ့မြောက်ဦးမြို့နယ်မှာတော့မင်းညကနေဒီကနေ့အစောပိုင်းအထိဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့နှစ်ဖက်တပ်တွေကအပြန်အလှန်ဆွဆွဲနေကြပါတယ်။အပြစ်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကပြောပြပေးမှာဖြစ်ပါတယ်။
ပြည်တွင်းစေရဆဲပြီးအပြစ်ခတ်ရဆဲရလက်မှတ်ရေးသူနိုင်ဖို့ရည်ရွယ်ပြီးတော့နှစ်ကုံထိတစ်ပတ်သက်အပြစ်ရသားဖို့ကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာပါတိုက်ခိုက်မှုတွေရပ်ဆိုင်းထားဖို့ကြေညာထားချိန်မှာပဲဗူရီတောင်မြို့နယ်ဥယျာဉ်သာကြေးရွာကမြန်မာစစ်သားစခန်းတစ်ခုကိုမနေ့ညပိုင်းကတိုက်ခတ်ခဲ့တဲ့ကိစ္စအပေါ်မှာတော့အေးအေးပြန်ကြားရေးရရှိခိုင်တုခကအခုလိုပြောပါတယ
်ဒီမနေ့ညကတော့အဲ့ဒီဥယျာဉ်သာရွာအခြေစိုက်အဲ့ဒီလက်နေကြီးစခန်းကိုကျွန်တော်တို့ဘက်ကသွားရောက်ပြီးတော့ဒါတတိပေးပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ည7:45ကနေပြီးတော့ည2:00လောက်ထိပေါ့နော်နာယီနီးပါးကြတတိပိပြစ်ခတ်မှုတွေလုပ်ခဲ့တာ။ဘာကြောင့်အဲ့လိုလောရတယ်လဲဆိုလို့ရှိရင်အဲ့ဒီလက်နေကြီးစခန်းကနေပြီးတော့မှဗမာစစ်တပ်တွေဟာဒေသတွင်းတစ်ခုလုံးကိုရန်ကပြစ်ခတ်မှုတွေလုပ်နေတဲ့အတွက်ကြောင့်မို့လို့တတိပိပြစ်ခတ်မှုတွေလောရတာဖြစ်တယ်။ဒီပြစ်ခတ်မှုအတွင်းမှာတော့ဒီ
ဗမာစစ်တပ်ဘက်ကနေပြီးတော့ခြေကနားအထိကြားဆုံးနိုင်တယ်လို့တော့ကျွန်တော်တို့မြေပြင်ပတင်းတွေအများကြီးရကျွန်တော်တို့ဘက်ကလည်းဒဏ်ရာရတာနှစ်ယောက်ရှိတယ်ဗျ။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်ကြဆုံးမှုတွေကိုတော့စီစစ်နေစေလို့ခိုင်တုခကဆိုပါတယ်။တိုက်ပွဲဖြစ်ပွားစဉ်တွင်လက်နက်ကြီးတွေနဲ့ပြစ်ကတ်မှုတွေများပြားနေတယ်လို့စစ်ရှောင်နေရတဲ့ဥယင်သာရွာသားတို့ကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်သမတော်ပြောခွေရဘူမူးကြီးဝင်းစော်ဦးကတော့အေအေဘက်ကလာရောက်ပြစ်ကတ်လို့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကြောင်းခုလိုပြောပါတယ်
။နောက်ဥယင်သာရဲ့မြောက်ဖက်ပုံမှာခြေပြုနေတဲ့စစ်ကြောင်းညဆန့်လိုက်တော့အလိုက်လာတာ။ဟောဒီကစစ်တပ်ကပုံကလက်ထံချောင်းချောင်းနဲ့ဆိုတော့အဲ့ပုံကအကုန်လုံးကျပြီးကျခဲ့ဆက်တယ်
မင်းညကနေဒီမနက်ပိုင်း2နာရီအထိဖြစ်ပွားတဲ့တိုက်ပွဲတွင်အထိခိုက်မှုများကြောင်းနှစ်ဖက်တပ်ဖွဲ့တွေကပြောဆိုနေသလို VOA အနေနဲ့တိကျအသိမပြုနိုင်သေးပါဘူးအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ကဥယင်သာရွာပါဝင်စံကိုးထောင်၊နှယုံထောင်အစရှိတဲ့ကျေးရွာသားတွေဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ရွာကနေတိမ်းရှောင်နေရတာ၃လသာရှိနေပြီဖြစ်ပါတယ် မနေ့ကလည်းမြောက်ဦးမြို့နယ်တွင်မိုင်းနဲ့ပတ်သက်တဲ့ပြည်စည်းသူနဲ့သူဖမ်းမိတဲ့တောင်ဦးကျေးရွာကမြို့သူမြို့သူကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်လာလမ်းမှာကြားဖြတ်တိုက်ခိုက်လူယူခံရတယ်လို့ဘူမူကြီးဝင်းစောဦးကဆက်ပြောပါတယ
်။အေးရဟုတ်လားယောက်ျားလေးတွေမဟုတ်တော့ဘူးယောက်ျားလေးကြတော့တည်ရတဲ့ကြောင့်မိန်းမနဲ့တစ်ဖက်လေပေါ့မိန်းမတွေကလည်းဖြတ်ခံရွယ်လုပ်သလားဘယ်လိုလဲတော့အဲ့ရတော့ကျွန်တော်လည်းစီစဉ်နေတော့ပေါ့မိုင်းနေနဲ့မိရဲ့အဲ့ရမျိုးသမီးကိုအဲ့ဒီကနေတော့ကျန်ကန်ကိုခေါ်သွားတာရင်းမှုတောင်းတာမှာစောင့်ပြီးတော့ဖြတ်ခံရတာအဲ့ဒီမျိုးသမီးလွတ်သွားလားမလွတ်လားတော့ကျွန်တော်မသိဘူး
။တောင်ဦးရွာနဲ့တိန်ညူရွာကြားလင်းမွေတောင်ဤမှာရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အေဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကအခုလိုပြောပါရယ
်။အဲ့ဒီမှာတော့ပြစ်ခတ်မှုတော့ဖြစ်တာရှိတယ်ဗျ။ဟောအဲ့ဒီမတရားဖမ်းဆီးခံရတဲ့အမျိုးသမီးကိုကျွန်တော်တို့ကကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့အဲ့ဒီမှာပြစ်ခတ်မှုတွေလုပ်ခဲ့ရတာရှိတယ်။အဲ့ဒီမှာဒီဇမကြီးတွေဖက်ကလည်းကြားဆုံးမှုရှိုးလို့ရှိနေတော့တည်ရတယ်။မင်းကဖြစ်စင်မှာတော့တော့ဘာမှမဆိုင်တဲ့အဲ့ဒီအမျိုးသမီးတယောက်ကိုဟောမတရားအမှုဆင်ပြီးတော့အဲ့လိုမျိုးဥစ္စာဖမ်းဆီးတဲ့ဥစ္စာကတော့လူမျိုးရေးအရမတရားနှိပ်ကွက်တာလို့ဒါကျွန်တော်တို့ဘက်ကခံယူရဲကျွန်တော်တို့ဘက်ကအကောင်းဆုံးတာအကာအကွယ်ပေးတာဖြစ်တယ်ဗ
ျစက်တင်ဘာလ16ရက်နေ့ညနေပိုင်းမှာမြန်မာစစ်ကြောင်းကနေတောင်ဦးကျေးရွာကိုရောက်ရှိလာပြီးအိမ်တွင်းနဲ့ဘုံကြီးကျောင်းတွေမှာရှာဖွေစစ်ဆေးခဲ့ပြီးတော့မနေ့ကမနေ့ဘက်မှာမှလာနုရဲ့အိမ်မှာဘုံရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးစစ်တပ်ကနေတိန်ညူရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးဖို့လွှဲအပ်ပေးခဲ့ပြီးအပြန်လမ်းမှာတိုက်ခိုက်ခံရတာပါနေအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အဖမ်းခံရတဲ့တောင်ဦးရွာသူမလှနှုတ်ရဲ့ဖြစ်စဉ်ကိုတော့တောင်ဦးရွာသားသူကအခုလိုပြောပါတယ
်သူတို့မှအဲ့လိုမျိုးမရှိပါဘူးသူတို့ကခိုင်ရောက်တာပေါ့နော်တတိစီတွေဘာတွေရောက်ရတယ်သူရောက်ကြပါလဲဝက်ရှော့တွေဘာတွေလုပ်တယ်ဆိုတော့အဲ့လိုမျိုးလောက်ဆရတာတော့ရှိတယ်အခုဖြစ်ရတဲ့ပုံစံကတော့သူတို့လောက်ချန်တဲ့အခါကတော့အများကြီးရှိတယ်အဲ့ဒါလည်းဆိုတော့သူတို့ခဏကရှာမပြီးဘူးနော်အဲ့ဒီမှာအဲ့ဒီမှာမတည့်ဘူးသူတို့တန်ရိုက်မှမိုးလည်းမှတွေ့ရဆိုတော့အဲ့ဒါကိုဒီရက်ဖက်လူတွေကနေဆက်ဆက်ရဖြစ်နေတယ်ကျွန်တော်ကတော့လောက်ချန်တာလို့ပဲထင်တာလေ
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုတွေကလည်းနေ့စဉ်လိုလိုဖြစ်ပွားနေပြီးတိုက်ပွဲဖြစ်စဉ်တွေရမှာအယတားတွေကလည်းထိခိုက်တိုက်စုံမှုအဖမ်းဆီးခံရမှုစစ်ဘေးသိမ်းရှောင်နေရမှုတွေများပြားလာနေပါတယ်ဒီကနေ့မှလည်းအေအေပါဝင်မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိအပြစ်ခတ်ရဆဲကြောင်းထပ်မံကြေညာထားပါတယ်တမရဘက်ကလည်းစစ်တမ်းကြီး၅တိုင်းမှာအပြည့်ရကြောင်းကြေညာထားသလိုနှစ်ဖက်စလုံးအပြည့်ရကြေညာထားပေမဲ့လည်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ
တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်ဝတ်ပြုဆူတောင်းခွင့်ပိတ်ပင်ထားတဲ့ဗလီအချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါအခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြိပခတွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မရော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။လာမယ့်သတင်းပတ်အတွင်းမှာကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတော့အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုမြင့်မားနေတဲ့ကိစ္စကလွှမ်းမိုးထားပွဲရှိနေပါတယ်။ဒါပေမဲ့လည်းအထွေထွေအတွင်းမှုချုပ်ကတော့ဥရုယာသီပြောင်းလဲမှုဆိုင်ရာအရေးပေါ်အခြေအနေရောက်နေတာကိုအဓိကထားပြောဆိုဆွေးနွေးကြဖို့မျှော်လင့်နေစေပါ။ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashar ရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်။
ရေနံလုံငန်းနဲ့ဆိုင်တဲ့ Saudi Arabia နိုင်ငံကနေရာနှစ်ခုကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်က drone နဲ့တိုက်ခိုက်မှုကြောင့်ကနဦးက American Iran ကြားဆက်ဆံရေးလမ်းပွင့်လာနိုင်ခြင်းအခွင့်လမ်းလို့ယူဆရတဲ့အခြေအနေကနေပိုပြီးအန္တရာယ်ကြီးတဲ့အဆင့်မရောက်အောင်ရှောင်ရှားဖို့အရေးပေါ်ဖြစ်လာပါတယ်။စက်တင်ဘာလ14ရက်နေ့ကတိုက်ခိုက်မှုဟာသူတို့လက်ချဲလို Iran ကျောတော်နောက်ခံပေးထားတဲ့ရီမင်ခြေဆိုင်ဟူဒီတပုံတွေကပြောပါတယ်။ American အကြီးတန်းတာဝန်ရှိသူတွေကတော့ Iran လက်ချဲလို့စွပ်စွဲထားပေမဲ့ Iran ကတော့လုံးဝငြင်းပါတယ်။သမ္မတထရမ်ကအီရန်အပေါ်ဒဏ်ခတ်အရေးယူမှုကိုထပ်တင်းကျပ်လိုက်ပြီးအီရန်ကတိုက်ခိုက်တာဖြစ်ပုံရတယ်လို့ဆိုပါတယ်
။ While it's looking that way, we'll have some pretty good we're having some very strong studies done but it's certainly looking
at the yeah already bomb away တရားကောင်းတဲ့စမ်းစစ်ချက်တချို့လုပ်နေစေဖြစ်ပေမဲ့လက်ရှိအချိန်မှာတော့တရားပေါက်အဲ့လိုတွေ့နေရပါတယ်ထပ်ပြီးအတည်ပြုတော့ပါမယ်ကျွန်တော်တို့အတိအကျသိရတာနဲ့အတည်ပြုတော့မှာပါဒါပေမဲ့အဲ့ဒီပုံပေါက်နေတာကတော့သိကြပါတယ
်အထွေထွေညီလာခံမတိုင်ခင်ခံမှန်းထားခဲ့ကြတဲ့ Trump နဲ့ Rouhani တို့တွေ့ဆုံရေးအလားအလာကအခုတော့ဖြစ်မဲ့ပုံမရှိတော့ပါဘူးဒါပေမဲ့သူတို့နှစ်ဦးတွေ့ဆုံတဲ့ကိစ္စမှာ Trump ထက် Rouhani အတွက်ကပိုပြီးအလောင်းအစားလုပ်ရတယ်လို့ပဲလို့လေလာသူ Alex Verdenga ကပြောပါတယ
် So if there is a meeting with President Trump in New York and the Iranian president gets nothing in return
တမရထရန်နဲ့နယူးယောက်မှာတွေ့ပြီး Iran တမရကဘာမှမရဘူးဆိုရင်ဓာတ်ပုံတွဲရိုက်ဖို့အဲ့ဒီအခွင့်အလမ်းဟာတမရ Trump အတွက်တော့ American ကထောက်ခံသူတွေအတွက်အလုပ်ဖြစ်ဖွယ်ရှိပါတယ်ဒါပေမဲ့ Iran မှာကြတော့ Rouhani ဟာနှုံအားတဲ့သူဘာရလမ်းမှရလာမှာမဟုတ်ဘူးလို့ဂျိုဘီခမန်းပြောဆိုထားကြမှာကြောင့်အဲ့ဒီအစည်းအဝေးကိုတွားတော်မတက်သင့်ဘူးဆိုပြီးတိုက်ခိုက်ခံရမှာပ
ါဒီပထဝီနိုင်ငံရေးအကြက်တဲပြင်တော့ကဘာကြီးပူနွေးလာမှုဟာအထွေထွေညီလာခံတက်မဲ့ကဘာခေါင်းဆောင်အများစုအဓိကအာရုံစိုက်မဲ့ကိစ္စဖြစ်လာဖို့အတွင်းမှုချုပ်ကမျှော်လင့်ထားပါတယ
် Let's face it we have no time to lose we are losing the race
ဆန်ရပါစို့ကျွန်တော်တို့မှာချိန်ရှိတော့ပါဘူးဥရုယာစီပြောင်းလဲမှုကိုရင်ဆိုင်တာမှာကျွန်တော်တို့အရေးနိုင်နေပါပြီ
တနင်္လာနေ့ကျင်းပမယ့်ဥရုယာဒီပြောင်းလဲမှုဆိုင်ရာညီလာခံကိုတက်ရောက်မဲ့ခေါင်းဆောင်တရားစီမှာဖန်လုံအီတန်းခွေထုတ်လုပ်မှုကိုအကြီးအကျယ်ရှော့ချဖို့အစီအစဉ်တွေပါလာမယ်လို့ခန့်မှန်းထားပါတယ်အတွင်မှုချုပ်မစ္စတာဂူဒရက်က
We will showcase promising initiatives aiming at moving away from coal
putting the price on carbon ကိုကာဗွန်ညှောင်းကုန်ကျစရိတ်ကိုစစ်ကြဖို့ဇီဝလောင်စာထုတ်ဖို့ကုန်ကျစရိတ်မြှပ်ပေးတာကိုရပ်ပစ်ဖို့နဲ့ကျွန်တော်တို့ကျန်းမာရေးကိုထိခိုက်စေတဲ့လေရုံညဉ့်ညမ်းမှုကိုရှော့ချဖို့အလားအလာကောင်းတဲ့အစီအစဉ်တွေကိုကျွန်တော်တို့ဆွေးနွေးကြမှာပါ
။ခေါင်းဆောင်တွေမတွေ့ခင်စနေနေ့မှာတော့ဥရုယာဒီပြောင်းလဲမှုဆိုင်ရာလူငယ်တက်ကြွလှုပ်ရှားသူရာပေါင်းများစွာစုဝေးဆွေးနွေးကြမှာပါ။အင်္ဂါနေ့ကစပြီးတော့ထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်အသီးအသီးနေကွန်းပြောကြမှာဖြစ်ပါတယ်။အဓိကစောင့်ပြီးနားထောင်ကြမှာကတော့အမေရိကန်သမ္မတပြောမယ်နေကွန်းမှာအထွေထွေညီလာခံမှာပထမဆုံးအချိန်နေကွန်းပြောကြမယ်။ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဘူပိုင်းဒေတာရဲ့ Trump လို့ရည်ညွှန်းခေါ်ဆိုခံရလေးရှိသူဘရာဇီးသမ္မတဂျာယာဘိုဆိုနာရိုတို့ကိုလည်းစောင့်ကြည့်နေကြမှာဖြစ်ပါတယ်။အထွေထွေညီလာခံစာကဏီမှာမှလာမတက်ဖြစ်တော့တာကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟုပါ။အင်္ဂါနေ့ကကျင်းပတဲ့အစ္စရေးလူတော်ယူကော့ပွဲမှာပြက်ပြက်သားသားအနိုင်မရလိုက်တာကြောင့်ဝန်ကြီးချုပ်နေတန်ညာဟုရဲ့နိုင်ငံရေးအနာဂတ်ကမရေမရာဖြစ်နေပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုတောက်ကြညနေခင်းအတွက်အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်။ American သမ္မတ Donald Trump ကနိုင်ငံခြားကောင်းဆောင်တယောက်နဲ့ဆက်သွယ်မှုအတွင်းစိုးရင်စရာကောင်းတဲ့ကတိကဝတ်ပြုခဲ့တယ်ဆိုတော့သတင်းတွေအပေါ်သမ္မတကလှုပ်ချန်သတင်းမှားတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။စိုးရင်တယ်လို့ထင်မြင်တဲ့ထောက်လှမ်းရေးတာဝန်ရှိသူတယောက်ကထောက်လာရေးဆိုင်ရာစစ်ဆေးရေးမှူးချုပ်ကိုအတွင်သတင်းပေးတင်ကြားခဲ့တဲ့ကိစ္စကို Washington Post သတင်းစာကြီးကသတင်းထုတ်ပြန်ခဲ့တယ်လို့အတိုင်ခံရတဲ့သမ္မတ Trump ဆက်သွယ်မှုဟာ Ukraine သမ္မတ Vladimir Zelensky နဲ့ဆက်သွယ်စကားပြောခဲ့တာနဲ့ဆိုင်တယ်လို့ New York Times သတင်းစာကြီးရဲ့မှာလည်းအကျယ်တဝင့်ဖော်ပြခဲ့ပါတယ်။ဒီသတင်းတွေဟာလှုပ်ကြံသတင်းတွေဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာတုံ့ပြန်ပါတယ်။သူအနေနဲ့နိုင်ငံခြားခေါင်းဆောင်တယောက်ကိုမသိတော်တဲ့စကားပြောတယ်လို့ယုံသူရှိသလားဆိုပြီးတော့သမ္မတကမေးခွန်းထုတ်ခဲ့ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့တာဝန်ရှိသူတွေကောင်းကင်တွယ်ဆောင်ရွက်ကြဖို့တောင်းဆိုတဲ့ကမ္ဘာတဝန်းကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုဒီကနေ့ပြုလုပ်နေပါတယ်။တင်းနာနေကြရင်နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာစတင်မဲ့ကမ္ဘာရာသီဥတုညီလာခံမတိုင်ခင်မှာနိုင်ငံစုံမှာဆန္ဒပြပွဲတွေကိုအချိန်ကိုက်လုပ်နေတာပါ။တဘာဝပတ်ဝန်းကျင်အရေးအတွက်အပတ်စဉ်ကျောင်းတရက်ဖြတ်ပြီးတော့ဆန္ဒပြတဲ့ဆွီဒင်နိုင်ငံက10ကျော်တက်လှူရှားသူ Greta Thunberg ကိုထောက်ခံမှုပြတဲ့အနေနဲ့ American ပြည်ထောင်စုမှာဒီ Washington မြို့တော်အပါဝင်မြို့တော်များများကကျောင်းသူကျောင်းသားတွေဒီကနေ့စာတင်ကန်းတွေတဲကိုမသွားဘဲဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။ဟောင်ကောင်၊အိန္ဒိယ၊ဖိလစ်ပိုင်၊ဩစတြေးလျထိုင်းစတဲ့အာရှနိုင်ငံ Pacific ဒေသနိုင်ငံတွေမှာဒီကျောင်းသားလူငယ်တွေအပါဝင်ထောင်ထဲချီတောင်းဆိုဆန္ဒပြခဲ့ပါတယ်။ Africa, Latin America နဲ့ဥရောပနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေလုပ်နေပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခင်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Videx Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညက်နေခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညက်နေခင်အစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မောရှုစားနိုင်ကြပါတယ်ရှင်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.